โอเคปามอคดอกเตอร์อเมติดาครับเนี่ยเราမြန်မာနိုင်ငံမှာဒီတိုင်ထဲမှာရှိတဲ့တာဥကင်ဆာပေါ့เนาะဖြစ်နှုန်းဘယ်လောက်လောက်ရှိနေလဲဆရာမလေးတာ
ဥကင်ဆာဖြစ်နှုန်းအတိအကျပြောဖို့ခက်ပါတယ်အလုံးလဲဆိုရဲခါကြတော့ကျမတို့ကဆေးရုံသားတဲ့လူနာလောက်ပဲထိပ်ပြရတာပါသူ့လူနာကြီးကလည်းဆေးရုံမရောက်တာရှိပါတယ်အဲ့တော့ data အရအတိအကျပြောဖို့ခက်ပါတယ်ဟိုတိန်ကောင်းကင်ဆာလို့ရင်းနာစာလို့ကတော့သူ့ကအများကြီးကြီးများတယ်ပေါ့ဒါနဲ့တာဝန်ကင်ဆာလည်းမများတာတော့မဟုတ်များပါတယ်အဲ့ဒါအပြင်သူကသိလိုက်ပြီဆိုရင်နောက်ကျမှသိတယ်ပေါ့ဒါကြောင့်မလို့များသောအားဖြင့်အတိအကျအများဆုံးအမျိုးသမီးကင်ဆာထဲမှာပါပါတယ်ဟောဒါကြောင့်မလို့ဒီတာဝန်ကင်ဆာအရေးကြီးပါတယ
်ဟုတ်ကဲ့ဆရာမဘာကြောင့်မလို့ဒီတာဥဝင်ကင်ဆာဖြစ်ရတာလဲ
။အဲဘာကြောင့်မလို့တာဥဝင်ကင်ဆာဖြစ်ရတာလဲဆိုတာပြောရတာဖြစ်ပါလေ။ဒီယောဂါရဲ့အဓိကပြဿနာအဲ့ဒါပါပဲ။တာဥဝင်ကင်ဆာဖြစ်ရတဲ့အကြောင်းရင်းနေထဲမှာညသောအဖြစ်90ရာခိုင်နှုန်းကတော့သေချာဘာကြောင့်မှမသိဘူး။ဒါပေမဲ့70ရာခိုင်နှုန်းကတော့ရုပ်ဗီဇာမှာကျောင်းဝဲမှုကြီးဖြစ်လို့ဖြစ်ပါလေ။ဒါပေမဲ့70ရာခိုင်နှုန်းဆိုတော့လည်းနေပါလေ။ဒါကြောင့်မလို့ဤသားစုထဲမှာသူ့ဝိုးအရင်ချာထဲမှာအာဝင်ကင်ဆာရှိရဆိုလို့ရှိရင်ညာနဲ့မိသားစုအဖွဲ့ဝင်တွေမှာလည်းရှိနိုင်တဲ့ chance ရှိပါတယ်။ဒါနဲ့90ရာခိုင်နှုန်းလောက်ကတော့တခြားအကြောင်းတွေကြောင့်ပေါ့နော်။တခြားအကြောင်းဆိုတာလေအတိအကျတော့ဒေငေါင်းကင်ဆာလို့ငွေပပလီမာဗိုင်းရပ်ကြောင့်ဖြစ်တယ်လို့ပြောလို့ရလောက်တဲ့အထောက်အထားတော့မရှိဘူး။အဖြစ်များတာ risk factors ပေါ့နော်။ဂျင်းလေးပေါက်ဒါကြောင့်ဖြစ်တယ်လို့တော့ပြောလို့မရပါဘူး။အဖြစ်ပုံများတဲ့လူတွေပေါ့။အဲ့ဒါတွေကမိသားစုတွေမှာအရင်အခြားတွေမှာအာဥရင်ကင်ဆာအနောက်ဖက်ရင်းနှာကင်ဆာပါရင်းနှာကင်ဆာဖြစ်တဲ့လူကလေညာစုထဲမှာအာဥရင်ကင်ဆာဖြစ်တတ်ပါတယ်တော့အသက်50ကျော်ရဲ့လူနောက်အင်းအောင်ရှိရဲ့သူကလေးမရှိတဲ့လူပေါ့တော့ကလေးများတဲ့လူကတော့အာဥရင်ကင်ဆာဖြစ်တဲ့လူနေပါတယ်နောက်အရင်ရင်းနှာကင်ဆာဖြစ်ပြီးလေဆိုလို့ရှိရင်လည်းဖြစ်တတ်ပါတယ်နောက်ကလေးများလူကလေးလူတွေဆိုတော့အာဥကြီးကြီးတောက်ရတဲ့လူတွေပေါ့တော့ရတဲ့လူတွေဆိုင်၃ဆလောက်ကိုပုံများတယ်လို့သိရပါတယ်။နောက်အရေးကြီးတာပေါ့လေကျမတို့ကြည့်ရင်လို့လည်းရတဲ့ဟာ high fat diet ပေါ့အစီအရေအများကြီးစားတဲ့လူတွေကလည်း risk ပုံများတယ်လို့သိရတယ်။
အဲ့တော့
ကျမတို့ကာကွယ်ကြမယ်ဆိုရင်ကာကွယ်ဖို့ကဆက်တော့ခက်တယ်ပေါ့။ဒါပေမဲ့သားသမီးများများယူနေဆိုလို့ရှိရင်ဖြစ်တဲ့ chance တွေ25ရာခိုင်နှုန်းလောက်ကိုရှုခါရောပါလေ။ကလေးတယောက်တယောက်ယူတိုင်းယူတိုင်းမှာ30ရာနေ25ရာခိုင်နှုန်းလောက်fix ခါရောတော့ဟာစီနောက်သတိတားစီစိတ်ကအဟော်မုန်းမျိုးပါတဲ့စိတ်ကပေါ့အဲ့ဒါတောက်လို့ရှိရင်လေသားဝင်ကင်ဆာဖြစ်ခြင်းကိုကာကွယ်ပါတယ်သူတောက်တဲ့ကာလပေါ်လိုက်လို့30ရာနေ60ရာခိုင်နှုန်းတော့လျှော့ချကြည့်ပါတယ်နောက်ငုတ်တိုက်တဲ့အနေအားလေသားဝင်ကင်ဆာဖြစ်ဖို့ဖြစ်ဖို့ကြာစီတယ်တလားတိုက်တိုင်း 1% လောက်ကြာပါတယ်နောက်စာကျဖြတ်လိုက်ခြင်းကလေကြာစီပါတယ်နောက်အင်းထုတ်တာလေဒီကောက်ကလေးပြီးသွားပြီလားကိုကြောင်းနေသွားစီပြီးတော့ဖြစ်နေတာအဆူရပါလေဒီအဆူဒီဟာတွေလုံးတိုင်းလို့ရှင်ဖြစ်တဲ့တုံးနေလေလို့သိရှိရတာလေတကယ်အတိအကျကြီးတော့မဟုတ်ဘူးပေါ့ပြောမယ်ဆိုရင်တကယ်အတိအကျကြပြည့်ရဲ့ဟာဝယ်တဲ့နည်းဆိုတာတော့မရှိဘူးပေါ့နောက်ကောက်တင်ကိုထုတ်ပြလိုက်တာပေါ့အဲ့ဒါကတော့ကမိသားစုထဲမှာတကယ် first degree relative of me အမမအရင်ခြားထဲမှာများရှိခဲ့လေဆိုလို့ရှိရင်တော့မိသားစုလည်းပြည့်စုံပြီဆိုရင်ကာကွယ်တဲ့အနေနဲ့တာဝန်ထုတ်လို့ရတယ်လို့ပြောရတယ်။ဒါနဲ့ကောင်းတာကတော့တကယ်ဟုတ်မဟုတ်ဆို genetic မျိုးဗီဇာဆိုင်ရာဒီလာပြီးမှလုပ်ကြတော့ကောင်းတယ်ပေါ့။ဒါပေမဲ့ကျမတို့တိုင်းပြည်မှာတော့အဲဒီအင်းအန်းကြီးကလည်းမရှိသေးပါဘူး။ဒါကြောင့်မို့လို့မျိုးရိုးထဲမှာရှိပြီဆိုရင်တော့သတိထားမယ်ဆိုတာတော့လည်းလုပ်လို့ရပါလိမ့်
မယ်။ဟုတ်ကဲ့ဆရာမအဓိကအသိအသင့်ဆုံးအချက်တွေဆိုလို့ရှင်ဒီယောဂနဲ့ပတ်သက်ပြီးတော့ဘယ်အချက်တွေကိုဆင်မထောက်ပြမလဲ။
အဓိကအသိအသင့်ဆုံးစာဒါအန္တရာယ်လက္ခဏာတွေပေါ့နော်။ဟိုဒါတွေလူလူမျိုးမှာဖြစ်နေတတ်တယ်ပေါ့။ဒါပေမဲ့အဓိကလည်းပြောလို့မရအောင်ဆိုတဲ့အကြောင်းမျိုး။မိမတိုင်းကသူ့ရဲ့ယောဂလက္ခဏာကိုသတိထားပါမယ်။ယောဂလက္ခဏာဆိုတဲ့ရှင်ကလေဟိုအလုံးပေါ်မှာအလုံးကြီးမှာဖြစ်တော့အများနောက်ကျသွားပြီပေါ့။အဲသူ့ရဲ့ထူးခြားတဲ့ဟာလေယောဂလက္ခဏာကသူကသာဥအင်းများဖြစ်ပြီးနေယောဂလက္ခဏာကသာဥအင်းရဲ့လက္ခဏာနဲ့မဆပါဘူး။ဘာနဲ့ဆလဲဆိုရင်အစာကြောက်ဖြစ်ပြီးလူပွားတွေမစားခြင်းမတောက်ခြင်းဖြစ်ပြီးအစာမကြီးဖြစ်ပြီးအဲ့လိုမျိုးယောဂလက္ခဏာတွေနဲ့ဆပါတယ်။အဲ့လိုလက္ခဏာတွေနဲ့ဆတော့များသောအားဖြင့်ဒီနာရီကအစာအိမ်ယောဂလို့ထင်ပြီးတော့ခွဲစိတ်ဆရာဝန်အစာအိမ်ဆရာဝန်တွေနဲ့ရက်ပတ်ပြရင်းနဲ့ဒီယောဂရှာရင်းရတယ်ပြီးတော့နောက်ဆုံးဒီလိုမျိုးပေါ်လာမှပဲပြီးတော့နောက်ကျသွားတတ်ပါတယ်။အဲ့ဒါကြောင့်လို့သက်40 50ပေါ့50အထက်မှာကျွလင်းဖြစ်တယ်အစာတောက်ဖြစ်တယ်လေပွားတယ်အစာမကြီးခြင်းမူအိမ်မသားဖြစ်တယ်ဆက်ချင်း ပင်ကြွားတယ်ပေါ့စားတော့လည်းမစားဘူးအဲ့ဒါမျိုးဆိုရင်ဒီတာဝန်ကျင်းစာကိုသတိထားဖို့အရေးကြီးဆုံးအနေနဲ့မှာကျင်ပါတယ်အခုလို့ဆိုတော့ဒီနေ့နည်းနည်းလေးသူကျင်းသိလို့လည်းမရဘူးကာကွယ်လို့လည်းမရဘူးအဲ့တော့ဒီလက္ခဏာလေးပေါ်ရင်စတဲ့မဲ့သောစီးတဲ့အဆင့်မှာပြရလို့ရှိရင်သောစောစီးစီးစိတ်ခူလိုက်လို့ရှိရင်တော့အသက်ရှင်ဖို့ရတာပေါ့လေနောက်ကြမှပြင်တော့တော်တော်လေးခူရခက်သွားပါတယ
်ဟုတ်ကဲ့ဆင်မဒီယောဂာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့အချက်တွေဆိုရင
်ဒီကယောဂာလက္ခဏာအပြင်ဒီပြင်ဘာနည်းရည်နဲ့လို့ဆိုရသေးတယ်ပေါ့နော်ချူတင်လို့ပြည့်လို့ဆိုတာအလုံးကိုပဲဒီမျိုးရတာရှိခဲ့တယ်ဆိုလို့ရှိရင်တော့ပုံမှန်အနေနဲ့တော့ဆရာဝန်နဲ့တိုင်ပင်ပြီးတော့တစ်နှစ်တစ်ခါဖြစ်ဖြစ်အဆက်ဆောင်ကြိုင်းပြရမယ်။နောက်က C125 ဆိုတဲ့လူသေးရမှာဓာတ်တစ်ခုပေါ့။အဲဒီဓာတ်ကတာဝန်ကျန်စာဆိုတက်လာတတ်ပါလေ။အဲ့တော့အဲဒီဟာလေးတိုင်းနေရင်လည်းသိလို့ရတယ်ပေါ့။ဒါပေမဲ့တခြားယောဂါတွေမှာလည်းသူကတက်တက်တယ်ဟင်။ဘူးတော်လေဒါလေးကကျမတို့ကိုဘာမှမရှိလေးပဲရရခောက်ယူပြန်ဆန်းဆွဲရတယ်လို့ပေါ့။နောက်တစ်ခုကတော့ C5 ကိုနည်းနည်းအိရာထတဲ့အချိန်မှာစီးရင်ကျင်းနေတဲ့အချိန်ပေါ့။အဲဒီအချိန်ဆိုရင်ဒီလိုနဲ့အလုံးကြီးကဘိုက်ကိုဆက်လာတတ်တယ်ဒီအခါမျိုးမှာတနေ့ချင်းမဆမ်းမိရင်ဆမ်းမိတတ်တယ်ပေါ့အဲ့ဒါလေးအနေနဲ့တတိထားနေကြည့်လို့ပါတယ်ဆိုတော့ကျွန်တော်ကဆော့ဆော့စီစီပြရပေါ့ဒီအရေးကြီးပါတယ်ဆော့စီရဲ့အစမှာပြရပေါ့အဲ့ဒါဆိုရင်တော့စီကူလို့ခွဲစိတ်လို့ရမယ်ပြီးလို့ရှင်စင်စာစီတွေလိုက်လို့ရမယ်အခုဖြစ်မှာတော့စင်စာစီတွေတို့ကြောင့်နဲ့တို့ကြောင့်ဆော့စီရဲ့အဆင့်ဆိုလို့ရှင်အဲ့ဒါရှင်ခိုင်းနေဟိုင်းကျွန်တော်တို့ပြရပါတယ်
ဟုတ်ကဲ့ဆရာမကျေးဇူးအများကြီးတင်ပါတယ်ဆရာမ